မေဂန်နာဒိုနက်ရှင်နဲ့ရုရှားကောင်းဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျူရာကညင်ညာလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲရုရှားဝင်ဆက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတဒေါ်နယ်ထရန့်ကဆန်းငန်းကျင်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တင်ကပြောကြားလိုက်ကြပါ။2014ကယူကရိန်းနိုင်ငံခိုင်မာကျွန်းဆွယ်ကိုရုရှားသိမ်းပိုက်မှုအပေါ်အစီအမံပြုဖို့ရွေးချက်မရှိဘူး။ဒီခိုင်မာကျွန်းဆွယ်ကိုယူကရိန်းအစိုးရလည်းပြန်အပ်တဲ့အထိရုရှားအပေါ်စီးပွားရေးတံခါးမှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထပ်ပေါ်လာချိန်မှာပဲထိပ်ကြီးဆွေးနွေးပွဲရွှေဆိုင်မှုသတင်းလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားဘာသာစကားကိုအသုံးပြုတဲ့ခိုင်မာကိုရုရှားကြွကြော်သိမ်းပိုက်တာဟာနိုင်ငံတစ်ခုရဲ့နယ်နိမိတ်ကိုဗန်နညာကမှအင်အားသုံးအပြောင်းလဲမလုပ်ရဘူးဆိုတဲ့ဒီမိုကရေစီနိုင်ငံရဲ့အခြေခံနိုင်ငံတကာမူဝါဒကိုချုပ်ဖောက်အန်ထုတ်ဖို့ဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။ဝန်ကြီးပွန်ပီယိုကညာချက်ဟာထရန့်ပူတင်ဟဲလ်စနီထိပ်ကြီးစနီဝဲအပါဝင်ကမ္ဘာ့ပြည်ထောင်စုကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကြားနာမှုမလုပ်ခင်သေးရင်ပေါ်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။